ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အတွက်မီဒီယာတွေသတင်းရယူဖို့ခက်ခဲကြုံနေရတဲ့ကိစ္စကိုဖြေရှင်းပေးဖို့သတင်းမီဒီယာကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါကြောပြန်ကရောကရောင်တည်ဆုံးမှုတွေနဲ့ကူးစက်မှုတွေတူးလာနေကြတော့ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ဖို့အမိန့်ထုတ်လာတာကြောင့်ရင်းမီရလုပ်ငန်းတွေမှာအခက်အခဲတွေကြုံရတဲ့ပတ်သက်လို့ပြည်ညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အင်္ဂါနေ့မှာဆွေးနွေးကြတာပါရင်းမီရတွေရဲ့အခက်အခဲနဲ့ပတ်သက်လို့ပြည်ညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနကိုအတိအပေးကြောင်းကြားခဲ့ပြီးနောက်တွေးဆောင်ခဲ့တာဖြစ်ကြောင်းရင်းမီရကောင်စီတွဲဖက်အတွေ့အမှုတွေဦးမြင့်ကျော်ကပြောပါတယ
်ပြည်ညာရေးဝန်ကြီးဌာနကဒီကောင်စီရပို့တဲ့စာရင်းနောက်ဒရင်းသာတိုက်တချို့ကဒရင်းဌာနအနေနဲ့အခုကြီးဒီဟာဒရင်းရကွန်းနဲ့ပတ်သက်တဲ့စာတွေကိုသူတို့အထက်ကိုတင်ပြတော့ဗျာအထက်ဆိုတာမြူသာဟိုကိုဗစ်ကွန်ပီကျန်းမာရေးဝန်ကြီးဌာနဒီဟာအမိတ်ကိုထုတ်တဲ့သက်ဆိုင်ရာဌာနတွေသူတို့တင်ပြတယ်ဟိုသို့တော့လက်တလောအနေထားထိလက်တလောအခြေအနေထိကိုဟိုခွင့်ပြုတဲ့အနေထားမရှိသေးဘူးပေါ့နော်ဝန်ကြီးကတော့ဒါသူတို့ဆုံးဖြတ်တယ်သူတို့ဝန်ကြီးဌာနဆုံးဖြတ်ပိုင်မရှိတဲ့ဟာမဟုတ်ဘူးတော့ပြောတယ်ဒါကြောင့်ဒီဘက်ကအခက်အခဲချင်းတွေကိုလည်းသူတို့စီပေးဖို့တော့သူတို့ကအဲဒီသက်ဆိုင်တဲ့ဝန်ကြီးဌာနကိုဆက်ပြီးတင်ပြပေးသွားမယ်လို့အဲ့လိုမျိုးပြောတယ်ဒါဝန်ကြီးကအဲ့လိုပြောမှာ
ရန်ကုန်တိုင်းနဲ့အိမ်မြင်မထွက်ရမိန်ထုံထားပေးမယ်ချင်းချက်အဖြစ်အများပြည်သူလိုအပ်ချက်ဖြစ်တဲ့73စီစေဝါရှိတဲ့လုပ်ငန်းရေချောင်းတွေချောင်းအောက်ကွန်နဲ့မိုဘိုင်းဖုန်းဝန်ဆောင်မှုလုပ်ငန်းတွေကိုတော့ခွင့်ပြုထားပါတယ်ကျမ၏ဝန်ကြီးဌာနကူးစက်ရောဂါတပ်ဖြတ်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့သတင်းသမားတွေအနေနဲ့လိုအပ်လို့သတင်းရယူတဲ့အခါမှာသက်ဆိုင်ရာရက်ကွက်အုပ်ချုပ်ရေးအာဏာပိုင်ကြီးစီကခွင့်မြုပ်မိတ်တောင်းပြီးသတင်းရယူနိုင်တယ်လို့အခုလိုပြောပါတယ
်။သတင်းရယူတဲ့အခါမှာတော့သတင်းရယူတဲ့တိစရဲ့ဒါမျိုးတွေကကြတော့သက်ဆိုင်ရာကြောင်းပြောပြီးလိုအပ်တဲ့တိစအဲ့မှာလည်းထုတ်ပြန်တဲ့ဆေးရဟုံးမှာပေါ့ပါတယ်။လိုအပ်တဲ့တိစရဲ့တွေဆိုရင်သက်ဆိုင်ရာဟိုနာပြောတယ်ဟုတ်ပါရဲ့ကိုယ့်ရဲ့ရက်ကွက်အုပ်ချုပ်ရေးမှူးဒီမှာတင်ပြနောက်ကွန်မြူနယ်မှာတင်ပြတောက်ခံပြီးတော့ဆောင်ရွက်နိုင်တဲ့ဆိုတဲ့တိကျတယ်ရှိပါတယ်ဒါတွေကခုနပြောသလိုစီးရဟုံးပဲဒီမှာအသေးစိတ်ကာကြက်နေအာတီအသေးစိတ်ခေါ်ပြနိုင်ဖို့မလိုပါဘူးခေါ်ပြဖို့လည်းမလိုပါဘူးခေါ်ပြနိုင်ဆိုတာလည်းမရှိပါဘူးအမိတ်ဆိုတာတူတူတုံးတုံးနဲ့ပြည်သူနားလည်နိုင်ဖို့အဓိကဖြစ်ပါတယ်အသေးကိုယ့်ရဲ့လုပ်ငန်းလိုအပ်ချက်လိုအပ်တယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်ကြီးဒီမှာခွင့်ပြုချက်တူတောင်းပြီးတော့လုပ်ရမှာဖြစ်ပါတယ်ဒါသိရှင်းပါတယ်
ကယောဂါကာလအခက်အခဲကြုံနေရတဲ့ဒီကိုအစိုးရကထောက်ပံ့ပေးနေတဲ့ဒီမှာသတင်းမီဒီယာတွေကိုလည်းစတင်ထောက်ပံ့မှုစီစဉ်နေပါတယ်။သတင်း၊ရုပ်ရှင်၊ဂီတ၊သဘင်၊စာပေ၊နေပယ်၅ခုမှာတစ်ခုစီတဲ့ကျက်ငွေ3,000ဟာစုစုပေါင်း3,500ထောက်ပံ့ပေးသွားမှာဖြစ်ကြောင်းမြင့်ကျော်ကပြောပါတယ
်။လူတိုင်းတော့မဟုတ်ဘူး။ဟိုသူတို့ဒီနေပယ်၊သတင်းရောရုပ်ရှင်ရောဂီတရောသဘင်ရောစာရေးဆရာရောမနော်အဲ့နေပယ်၅ခုအတွက်ကိုသူတို့ကနေပယ်တစ်ခုစီအတွက်ကို3,300ဆိုတော့နေပယ်၅ခုအတွက်ဆိုတော့အားလုံးပေါင်း3,500ပေါ့အဲ့ဒါကဟိုမနေ့ကအတည်ပြုရပေါ့နော်ဘတ်ဂျက်ရအတည်ပြုတော့ဒါကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲဖြစ်နေတဲ့ဟာအကူအညီပေးဖို့ဆိုတော့ဒါဒီနေ့ online စီစဉ်တော့သတင်းမီဒီယာသမားတွေအတွက်3,300ဆိုတော့အဲ့ဒါကိုဟို3,300ဆိုတော့အဲ့ဒါကိုဒီသတင်းမီဒီယာဖွဲ့စည်းတွေဘက်ကစီမံတိုင်ပင်ပြီးတော့စီမံခန့်ခွဲကြရမှာပေါ့နော်ဆိုတော့ဟိုကောင်စီကိုမနေ့ပြန်လွှဲပေးမယ်စိန်တုံးရအောင်ကောင်စီကတဆင့်ဟိုမီဒီယာဖွဲ့စည်းတွေသတင်းသမားဖွဲ့စည်းတွေမီဒီယာဖွဲ့စည်းဆိုတော့သတင်းသမားဖွဲ့စည်းတွေပြောတာပေါ့နော်အဲ့ဒီဖွဲ့စည်းတွေကလည်းအကြံဉာဏ်ပြုကြပြီးဘယ်လိုဟိုသတင်းသမားတွေခွဲဝေပေးမလဲဆိုပေါ့နော်ဟိုဆိုလိုချင်တာတော့ကေအေတရားဝတ်3,000လို့ရေပြားဖြစ်တတ်မှတ်တယ်ဆိုရင်တော့လူ1,000သာသတင်းသမား1,000သာရမှာပေါ့နော်
ကိုဗစ်ကရောဂါကြောပြန်ကူးစက်မှုတွေကြောင့်လပိုင်းတွင်ကူးစက်သူ1,000ကျော်နဲ့တည်ဆုံးသူ200ကျော်တိုးလာခဲ့ပြီးနောက်အစိုးရကကပ်ရောဂါအရေးပေါ်ကာလကန့်သတ်ချက်တွေကိုလည်းနောက်ထပ်တစ်လတိုးမြင့်ထားပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဘိုးကော်မတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ကပ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ထုတ်ပြန်ထားတဲ့စီကံတွေကိုလိုက်နာကြဖို့လည်းတနင်္လာနေ့တွင်ကအွန်လိုင်းကပြောကြားတဲ့မိကုံးမှတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်ထောင်ကမ်းမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်